မင်္ဂလာပါဒေါ်ရရှိမြောက်ညာတကယ်တော့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေလုပ်နေပြီပွင့်လင်းစွာဆန္ဒသဘောထားဖော်ထုတ်ခွင့်ရှိပြီဆိုတဲ့စကားတွေကြတော့အင်တာအားတက်စရာကောက်ပါတယ်ဒါပေမဲ့ပြဿနာတွေဖြစ်လာပြီဆိုရင်အဲ့ဒီပြဿနာတွေပဋိပက္ခတွေကိုအမှုနီနဲ့ငင်းငင်းကြမ်းကြမ်းဒီမိုကရေစီနည်းနဲ့မဖြေရှင်းမဲနဲ့လမ်းပေါ်ထွက်ဆန္ဒပြကြရတယ်အာဏာပိုင်ဘက်ကလည်းပဲအကြမ်းဖက်တင်းနေတာရှိတယ်ဆိုတော့ဘာမှမပြောင်းလဲသလိုပါလားဘာကြောင့်ဒီဟာကိုဒီမိုကရေစီနီးကြကြအဖြေမရှာနိုင်ဘူးလဲဆိုတာကိုဒီနေ့အဓိကဆွေးနွေးမှာဖြစ်ပါတယ်တနည်းအားဖြင့် resolution ပေါ့ခင်ဗျာ conflict resolution by democratic means ပေါ့လေဘယ်လိုဒီမိုကရေစီနီးကြကြဖြစ်ရှင်းဖို့ကြိုးစားသင့်တယ်လဲဆိုတာဖြစ်ပါတယ်တကယ်ကြဘူးတန်ခံဆွေးနွေးဖို့အတွက်သမိုင်းပညာရှင်ဆရာဦးအောင်ခင်နဲ့နိုင်ငံရေးပါတီခေါင်းဆောင်တူဖြစ်တဲ့ RNDP ကဦးလှစောတို့ကိုဖိတ်ခေါ်ထားပါတယ်ထို့သူပါဝင်ဆွေးနွေးရမယ့်ပုဂ္ဂိုလ်များအဖြစ်လည်းပဲပြည်သူ့လွတ်တော်ကိုယ်စားလှယ်တူတခါဒီလိုပဋိပက္ခတွေမှာကိုယ်တိုင်ကြုံတွေ့ခဲ့ဖူးတဲ့ကိုယ်တိုင်စိတ်ဆက်ဖြစ်ဖြစ်ဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်တွေကိုလည်းကျွန်တော်ဖိတ်ခေါ်ထားပါခင်ဗျာဆိုတော့ပထမအဆုံးကျွန်တော်ဆရာကိုမေးချင်ပါတယ်ဆရာအောင်ခင်ဗျာကျွန်တော်စောစောကပြောသလိုပါပဲဆရာမြန်မာနိုင်ငံမှာဒီပဋိပက္ခကိုအခုထိဟိုးတုန်းကလိုအာဏာရှင်စနစ်အောက်မှာဖြည့်ဆင်းခဲ့ရသလိုပဲဖြည့်ဆင်းနေရတယ်တွေးရပါတယ်ဒါဟာလူတွေရဲ့နှိမ့်နှိုင်းဖြည့်ဆင်းတတ်တဲ့ဇယိုက်တလေးမပြောင်းသေးတာလားသူတို့မဟုတ်သူပြင်ပြောင်းလဲရေးကပဲမလုံလောက်သေးလို့လားဆရာပဲလို့သဘောရပါလားဆရာ
အေးသူတို့တပတ်တာပေါ့ဗျာအာနာအမိတ်အာနာနဲ့အုပ်ချုပ်လာတာဟိုအခုဆို52နှစ်ရှိသွားပြီပေါ့အဲ့လောက်တပတ်တာအမိတ်အာနာနဲ့စစ်တပ်သဘောနဲ့လှုပ်လာပြီးတော့မှအခုဒီကိစ္စတွေကိုပြဿနာကိုတစ်ဖက်နဲ့အပြေးကြီးတို့ညှိနှိုင်းဖြည့်ရှင်းမှုကြတော့သူတို့ဒီအလေးအထားမရှိဘူးထင်ပါတယ်ဒီအလေးအထားမရှိတဲ့အတွက်ဘာလို့အောင်မှမသိတော့တခုပြဿနာပေါ်ရင်ဒီကိစ္စကိုမဖြည့်ရှင်းနိုင်မင်းနဲ့အကြာကြီးဘာလို့အောင်မှမသိဖြစ်နေတာပေါ့အဲ့ဒီအချိန်မှာဟိုပြည်လူလူထပြီးတော့ဆန္ဒပြကြတာဆန္ဒပြတဲ့အခါကျတော့လေဘာလို့မှမသိတော့အတိုင်းအဆမရှိဘူးပေါ့ဗျာဒီဆန္ဒပြတာကိုဒီလိုဒီရေပက်ပြီးဖြည့်ရှင်းရမယ်ဟာကိုတနက်နေ့ပြည့်ဖြည့်ရှင်းတာလို့မိလောက်ဘုန်းနဲ့ပြစ်တာလို့ဒါမျိုးတွေဖြစ်ကုန်တယ်လို့တင်ပါတယ
်ဟုတ်ကဲ့ဦးလှစောသဘောထားလည်းပြောပါအောင်ခင်ဗျာဘာဖြစ်လို့ဒီလိုဦးလှစောတို့လည်းငငယ်တုန်းကပြန်ကြည့်မယ်ဆိုဟိုတက္ကသိုလ်ကျောင်းသား RID ကျောင်းသားဘွားတို့ကဒီလိုဖြစ်ရှင်ဘူချူပန်ကရတဲ့လူတွေပေါ့လေအခုခါမှာနိုင်ငံရေးပါတီမှာပေါင်းလှုပ်ရှားနေပြီဒီမိုကရေစီပြုပြင်ပြောင်းလဲလှုပ်လှလာပြီဆိုတော့ခက်လဲရောက်နေပြီဒါပေမဲ့အဲ့ဒီခက်ကနဲ့ဘာမှမထူးသေးပါလားခင်ဗျာဘာဖြစ်လို့လဲတာ
ကျွန်တော်ကတော့တူလိုပဲပြောပါမယ်နော်နှစ်ပေါင်းရာစုထွက်ကျော်ကျက်တနာအပိုက်ပုံကြီးကိုဗျာနနစ်ပြမှာတော့ရှင်းဖို့ဆိုတော့မလွယ်ဘူးပေါ့ဗျာဒါတစ်ချက်ပေါ့ဒါဒီမိုကရေစီဆိုတော့လဲဒီနိုင်ငံကြီးတခုမဟုတ်ဘူးဗျာနောက်တစ်ခုကဘာလို့ဆိုဒီနေ့ကာလမှာဟိုဘလို့ရဲဒီမိုကရေစီနဲ့ယူကောက်ွက်တဲ့ပါတီညာတယ်ပြောပြောရန်ရဟောင်းဟာလေပတ်နေသေးပါပဲเนาะတကယ်ရန်ရဟောင်းဆိုတာလားပြည်သူကိုဖိနှိပ်တဲ့ရန်ရဟောင်းဆိုတာလေပတ်နေသေးပဲเนาะအဲ့တော့ရိုက်ရန်ရဟောင်းမှာလွတ်တော်တဲ့ဟိုတောင်ဆန်းစုကြည်လို့တကယ်ထက်မြက်တဲ့ကောင်းဆောင်နေ9ရောက်ပေါ့ဗျာဦးမင်းကိုနိုင်ကိုကိုကြီးလို့ရောက်20ပါလာရင်လဲဒီရန်ရဟောင်းဟာရက်တက်မှာမဟုတ်ဘူးလို့ကျွန်တော်ပဲမြင်ပါတယ်เนาะဒါနာတစ်ချက်ပေါ့လေနောက်တစ်ခုကအေးကျွန်တော်တို့ဒီဥသိန်းစိန်တို့အစိုးရအနေနဲ့လေဟိုတကယ်ပြောရင်ငါပုံမလင်းပြောရင်တော့စစ်တပ်မဆန်ဘူးညာစစ်တပ်မဆန်ဘူးเนาะသူတို့ကဒီမိုကရေစီနိုင်ငံရေးသမားတွေလို့ပုံဖန်းနေတယ်ဗောလေသူပြက်ပြက်သားသားမရှိဘူးချွတ်ကြီးကြီးဆန်တော့တော့ကျွန်တော်တို့ရခိုင်လို့ပြောရတော့ဘယ်လိုခေါ်မလဲဆိုတော့ကြီးပြီးကြီးပဲဗောညာချွတ်ကြီးဆန်လာတယ်ပြက်သန်းတဲ့နေရာမပြတ်တတ်ဘူးညာအဲ့တော့အဲ့ဒါကြဲပြီးပြဿနာပဲသူတို့ကအစိုးရဖြစ်ပြီးတော့အစိုးရလည်းမဟုတ်ဘူးဟိုတော့ဘယ်လို figure လို့ဆို image တွေစအောင်ပဲလုပ်နေတယ်ဗောညာတကယ်မပြတ်သားဘူးညာတကယ်တိုင်းပါခိုးနေတယ်တခြားရန်ရားချင်းမှရှိတယ်ပေါ့ရဟူတကယ်ဆူဆူမိုင်းမိုင်းလူတွေကိုပြပြတာမကန်သေးဘူးအဲ့တော့ဘလို့ဖြစ်လဲဆိုတော့အောက်ရှင်မှာပေါ့ဗျာဘာမှအဆင်ပေါ့ဟိုနည်းနည်းအောက်ရှင်မှာရှိတဲ့ပလိတ်တွေပေါ့ဗျာပလိတ်တွေစစ်သားတွေပဲဟိုလူမိုက်တွေဖြစ်သွားတယ်ဒီကဆိုးတဲ့ဝန်ကြီးတွေပေါ့ဗျာဟိုညွှန်ရှုတွေဆရာဝန်တွေပါပါတယ်အင်ဂျင်နီယာလည်းပါတယ်ပေါ့ဗျာဘာမှမဟုတ်လည်းပါတယ်ဒီတကယ်ဖြစ်တာကတော့ဗျာအဲ့အဲ့စစ်ဘူရှုပ်တွေပေါ့အကုန်လုံးပေါ့ရင်အဲ့လူတွေကိုပြက်ပြက်သားသားမကန်ရဲဘဲနဲ့နောက်တစ်ပြဿနာဖြစ်တဲ့ကကြတော့အောက်ရှေ့ကပြည်သူပဲခံရပလိတ်တွေစစ်သားတွေပဲအလူပိုက်တွေဖြစ်သွားတဲ့ဟာမျိုးကြတော့ဒါကျွန်တော်ထင်တယ်စစ်သားလို့မဟုတ်ရှုပ်ဘူးဆိုတဲ့နေရာမှာတော့ကျွန်တော်ဥသိမ်းစိန်ကိုတော့သိမကြိုက်ရှင်ဘူးဒီအဲ့နေရာ
ဟုတ်ကဲ့ဟုတ်ကဲ့ဦးလာဇော်ခင်ဗျာကျွန်တော်ဥဖုံးမြင့်အောင်လည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်သူကအထက်လွှတ်တော်ကိုစလေတူဖြစ်ပါတယ်ဥဖုံးမြင့်အောင်တို့လွှတ်တော်ကိုလည်းကျွန်တော်ဦးလာဇော်ပြောတယ်လွှတ်တော်မှာတကယ်ဒီမိုကရေစီလိုလားတဲ့ထက်မြက်တဲ့ပုံကိုယ်တွေရောက်လာအောင်တော့အဲအကူစရာမရှိသေးဘူးလို့ဆိုပါတယ်။တော့အခုမြန်မာနိုင်ငံမှာဖြစ်နေပဋိပက္ခတွေမှာကြတော့ဒီဘက်နိုင်ငံတွေမှာလွှတ်တော်အမတ်တွေကထပ်ပြီးတော့မေးတာရှိလား။ဘာကြောင့်ဒီလိုကင်တွေရလဲ။ဘာကြောင့်ဖြစ်ရလဲဆိုတာကိုဘယ်လိုကြိုးပမ်းမှလဲလွှတ်တော်အနေနဲ့ဒီကိစ္စတွေကိုဘယ်လိုဖြေရှင်းဖို့အထောက်အထားဥဖုံမြင့်အောင်ကြားပါလား
။အ
ဆက်ဆံရယူပြီးပြီးနဲ့နမတူပြခုကလည်းသူတို့ကြီးပြည်စုခါပြည်တယ်မှာကျွန်တော်တတိယဖွဲ့စည်းဖြစ်တဲ့စစ်တော်ကိုရှင်းပေးရတာပါအဲ့တော့အဓိကဆရာကကြီး၄ယောက်ရှိရတယ်ပြီးကျွန်တော်တို့အခြေတိကြတိရမှာတော့ကျွန်တော်ကရှင်းပေးတယ်မှာအကယ်သို့ရောက်ကလည်းဟာတတိယတစ်ခါတည်းပြုံးနေလို့တစ်ခါတည်းဝင်ဝင်တဲ့ရှိနေမယ်ဟလာကျွန်တော်သူအတူအနေနဲ့ကိုအနေနဲ့ကိုရမခေါ်ကြတယ်လို့ရှိနေတယ်ကျွန်တော်တို့တတိယဖွဲ့စည်းကထွေချင်းရတယ်ခက်ခဲရှိပါတယ်အစိုးရကိုယ်တိုင်လည်းဟလာဒဲနီယာမှာဟလာဟုတ်လားဥရရာပြုကြခံတယ်ဒီဥပဒေနဲ့မညီတာဟုတ်လားသူတို့ပကလည်းဖြစ်ရတယ်ဆိုတော့သူကတူရဝန်ခံနိုင်မှာပါအဲအဲ့လည်းလေဒီကျွန်တော်တို့ဒီပေါ့နော်အခုလေဘရန်ကကိစ္စဆလို့ရှိရင်လာကြည့်အခုအစိုးရဒီစာချုပ်ကဘယ်လိုဖြစ်တယ်အစီအစဉ်မှာအားနည်းပါရှိတယ်သူတို့သူတို့ကျွန်တော်တို့ကော်ပြီသူတို့ကိုအရင်ရှင်းနေမှာပေါ့နော်အဲ့ဒီမှာဥပဒေရဟုတ်လားဖောက်ဖြစ်တာဥပမာကျွန်တော်တို့ဆန္ဒပြရတဲ့လူကဆက်နေဥပမာတရားလူရလေးထုတ်ကြဆန္ဒပြလို့မရဘူးရတဲ့အခုကျွန်တော်ဥရိယဆိုသူတို့ဖြည့်ချင်တာမှန်တယ်။ဒါပေမဲ့သူတို့ညာနဲ့ဖြည့်ချင်တဲ့ကမှာဖြည့်ချင်းကိုဖြည့်ချင်းကြီးကမှားတယ်ဆိုရင်သူအဲ့ဒါမှားတာကိုသူခံမှုလို့လေ။ဒါနဲ့တော့ပဲပါပေါ့နော်။အဲ့ဒီအဲ့တော့တစ်ခါတစ်ခါကလည်းဟိုကျွန်တော်ကတော့ပြိပကချစ်တိုင်းကျွန်တော်ကအစိုးရမှားတယ်လို့ပြောတာလို့ဆန္ဒပြလို့မှန်တယ်လို့ကျွန်တော်မထင်ပါဘူး။တစ်ခါတစ်ခါကအားရကျရှိတယ်ဆိုတာကျွန်တော်ကျွန်တော်ကထင်ပါတယ်။ဒါပေမဲ့အားရကျဖို့ကျွန်တော်တို့ကတတိယဖွဲ့ကြီးရဲ့ရှာနေရတာပါ
။ဟုတ်ကဲ့အဲ့ဒီလွှတ်တော်မှာလွှတ်တော်အမှဥဖုံးမြောင်တို့ပုဂ္ဂိုလ်တွေကလွှတ်တော်မှာမေးတယ်ဒီကဘယ်လိုဖြစ်တယ်လဲဆိုရင်အစိုးရကပြန်လဲရှင်းပြပါသလားသက်ဆိုင်ရာတာဝန်ရှိတဲ့အစိုးရပုဂ္ဂိုလ်တွေကအဲ့ဒီရှင်းပြတဲ့ဟာကမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံပြီးရှင်းပြတယ်လို့ယူဆနိုင်ပါသလား။
ကျွန်တော်တို့ဒီလွှတ်တော်ဟိုတိုင်းမှာကျတော့မိရတာကမိမျက်ပိုင်းလေးမေးတာဟုတ်ကြမိမျက်ပိုင်းလေးမေးပြီးတော့မိမျက်ပိုင်းလေးမဖြေတော့ဘူးနော်အဲ့တော့ဟိုတမိုင်းခင်းစပောင်းကိုဒီကျွန်တော်တို့နှစ်ပေါင်းများစွာကိုယ်ပပူးစနီးရထိခဲ့တဲ့ဇလားအဆောက်တော့ကျွန်တော်တို့ဘယ်လိုချုပ်လို့လဲမလဲအဲ့တော့ကျွန်တော်တို့ဟိုမေးတာလေအချိန်ကာလရမလို့တော့ပေါ့ဘူးဟလာသူတို့ဖြေတာလေအချိန်ကာလရမလို့တော့လည်းပေါ့ဘူးနော်ဒီအမေးကြီးတစ်ခုလေးလေးကျွန်တော်တို့ကတက်တာတစ်ခုပြည်နေမယ့်အခြေအနေရရှိနေမှာဟုတ
်ကဲ့အာလွတ်တော်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာကျွန်တော်ပန်တော်လူကြီးကိုပြန်ပြောရမယ်အခုလောလောဆယ်ဒီလိုအရေးခင်းတွေမှာပါဝင်ခဲ့ဘူးတဲ့ဘကဒကောင်းဆောင်တူဖြစ်တယ်မှာဖြူဖြူအောင်ကိုမေ့ကျင်ပါတယ်ပြဿနာတစ်ခုဖြစ်လို့အစိုးရကင်တွယ်လိုက်တိုင်းအစိုးရမှားတယ်လို့မဆိုနိုင်ဘူးဆိုတော့ဥဖုံးမင်းအောင်ရဲ့ပြောကြချက်မှာဖြူဖြူအောင်ဘယ်လိုများသုံးသပ်လို့ပါလဲခင်ဗျာ
အော်ဟုတ်ကဲ့ရှင့်အဲကျွန်တော်တို့အခုဒီလူတွေဆန္ဒထုတ်ဖော်နေကြတာဒီလူဆန္ဒထုတ်ဖော်တာဘာကြောင့်ထုတ်ဖော်ရလဲဆိုရင်တော့ဒီလူတွေရပိုင်ခွင့်နေပေါ့ဒီလူတွေအခွင့်အရေးကိုသူတို့တောင်းဆိုနေရတာပါအဲ့ဒါတွေကကျွန်တော်တို့တောင်းလျှောက်မျိုးတိတ်လာကြရတယ်ဒီလူတွေရင်ထဲမှာတောင်းလျှောက်မျိုးတိတ်လာကြရတယ်အဲ့ဒီကိစ္စတွေကိုဒီအချိန်မှာသူတို့ဘလို့မှဟိုဆက်ပြီးတော့ဒီအောင်မမျိုးတိတ်နိုင်တော့ဘူးဆန္ဒထုတ်ဖို့ဆန္ဒထုတ်ဖော်မှာဖြစ်မယ်ဆိုပြီးတော့သူတို့ရဲ့အစီအမကြေမှုတွေမလုံခြုံမှုတွေခက်ခဲပင်ပန်းစွာစာဝန်နေထိုင်ရေးရုံးကန်နေရတဲ့ဟာတွေကိုသူတို့ထုတ်ဖော်ခဲ့ကြတာပါ။အော်အဲ့လိုထုတ်ဖော်တဲ့အခါမှာလည်းကျွန်တော်တို့ကဘာတွေထပ်တွေ့ရလဲဆိုတော့ဒီတက်တနာတွေဒီလူတွေကအုပ်ချုပ်ရေးဆင်ဆင်အာဏာပိုင်ဆင်ဆင်ကိုတင်ပြတာမျိုးတွေရှိတယ်။နောက်ပြီးတော့အေဝိုင်းဝန်းတောင်းဆိုလက်မှတ်ထိုးကြတာတွေရှိတယ်။ဒါပေမဲ့အဲ့ဒီတက်တနာတွေကိုဟိုဘယ်သူတဦးတယောက်ကမှတုံ့ပြန်မှုဟိုစုံလမ်းဆင်ဆင်ပေးမှုတွေမရှိဘဲနဲ့အများအကြောင်းထုတ်ခံရတယ်ပဲ။အဲ့တော့ဒီလူတွေကလမ်းမော်ထွက်တယ်ဆန္ဒထုတ်ဖော်ကြတယ်ပုံမှန်မျိုးမျိုးတွေနဲ့ဆန္ဒထုတ်ဖော်ကြတယ်။နောက်ပြီးတော့ဒီလူတွေကနေပြီးတော့ဒီကိစ္စမီဒီယာတွေကတဆင့်ထုတ်ဖော်မှသာလျှင်ဟိုတုံ့ပြန်မှုတစုံတရာရတာကိုတွေ့ရတယ်။အဲ့ဒါကြောင့်မို့လဲဒီလူတွေကဟိုဒီလိုမျိုးဆန္ဒထုတ်ဖော်မှုတွေကရှိနေရပါပဲ။နောက်တစ်ခုကဆန္ဒထုတ်ဖော်ရယ်ဆိုတဲ့ကိစ္စတွေကလည်းဟိုအစမပြေမှုတွေရှိလို့ရှင်အငြင်းအရှိမှာပဲဒီပြည်နိုင်ငံမှာမဆိုရှိမှာပါပဲဟောဒါဒီလိုဒီမိုကရေစီလမ်းကြောင်းကိုရှောင်နေပါပြီလို့ပြောဆိုရတယ်ရေးရသေးကြဘာအာမခံချက်မှဘာအာမခံချက်မှမပေးနိုင်တဲ့နိုင်ငံမျိုးမှာပို့ပြီးတော့ကြီးမားမယ်ပို့ပြီးတော့များမှာမှာပဲဟောကျွန်မအနေနဲ့ကတော့အဲဒီကိစ္စကအစိုးရမှာတာဝန်မရှိဘူးလို့ကျွန်မမပြောလို့ရှိပါတယ်တာဝန်အထိုက်အလျောက်ရှိပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့ဒါအစိုးရအဆက်ဆက်မှာတာဝန်ရှိရမယ်အရာတွေမို့လို့ပါဟိုဒီအရန်ကတော့ကျွန်တော်ဒီကိစ္စတွေမှာဟိုပြည်သူတွေအနေနဲ့ကတော့ဟိုပြည်သူဆန္ဒအရာတော့တောင်းဆိုမှာပဲပြည်သူဆန္ဒအရာပြည်သူလိုအပ်ချက်အရာလိုလားချက်အရာတောင်းဆိုရမှာပဲရှင်ဒါကပြည်သူတွေအနေနဲ့ဘဝနဲ့ဆက်တက်နေလို့ပါပဲရှင်
ဟုတ်ကဲ့အဖြစ်ပြောင်းကျေးဇူးတင်ပါတယ်အခုနောက်သောတာရှင်တူကိုကျွန်တော်ဖိတ်ခေါ်လိုပါတယ်အဲ့ဘုကတော့ရေနံချောင်းကဥသအောင်ဖြစ်ပါဥသအောင်ကြပါလားခင်ဗျာဟုတ်ကဲ့ဥသအောင်ရဲ့သဘောထားလည်းပြောပါဦးခင်ဗျာဒီကိစ္စမှာဟုတ်ကဲ့
ပါကျွန်တော်စိုင်းရစီအင်္ဂါကြီးလက်အောင်မှာကျွန်တော်ဒီပေါင်းသားတော့ဒီခိုင်းရရပါလေအဲ့လိုဒီခိုင်းတဲ့ခါမှာစီအင်္ဂါရှင်ကသူတို့ဖြစ်သူတို့အခါမှာသူတို့ရဲ့အကျိုးစီးပွားတွေအတွက်စီအင်္ဂါရှင်နဲ့အပေါင်းပါတွေကစိတ်ကြိုက်ချင်လေဖြစ်ပါပါဥပမာဒီသိန်းကြီးတစ်ချောင်းကြီးလေပေါ့ဗျာအဲ့လိုကျေရတဲ့အခါကျတော့အဆင့်မှာမျက်နှာလေးတောင်းတနေရှိပါလေ။ရှိတဲ့အခါကျသူကစီကူရတဲ့အမှာအာမတန်မချော့ပြီးတော့မှအတန်ကြီးတိတ်ပြီးတော့မှသူ့တညာမြုပ်ပေးကြရတယ်။ရေးပြီးခေကကျတော့ဒေါ်တိုင်းကြီးကဒီဝေဒီနိုင်ငံကိုပေါင်းလဲနေပြီလို့ဆိုတဲ့အခါကျတော့အနည်းငယ်သူ့လက်လာတယ်အနည်းငယ်ပေါင်းလဲပါလေ။ဒီချိန်မှာအတိတ်ကသူ့ မတရားပြုခံရတာတွေအတွက်တရားမျှတမှုတွေကြံပြီးတော့တောင်းဆိုလာကြတယ်။အဲဒီခါမှာဟိုဘက်နဲ့ဒီဘက်မလျှော်တဲ့ကြောင့်ဒီကုတ်တန်းဒီခါမှာပြည်သူတိုင်းဝင်တွေဖြစ်လာပါတယ်။အဲဒါတွေကိုကျွန်တော်တို့ကဖြစ်တယ်ဆိုတာဖြစ်အောင်လာရှင်ဖြစ်ရဲ့ဖုံးမှုတစ်ခုပေါ့ဗျာ။အဲဒါတွေကိုဘယ်လိုဖြစ်မလဲဆိုတော့ကျွန်တော်တိုင်းပြည်မှာရှိတဲ့ဥပဒေတွေကအမှန်တကယ်တရားမျှတမှုကိုပေါ်ပြနိုင်တဲ့ဥပဒေတွေဖြစ်အောင်အရင်လုပ်ရပါမယ်။အဲဒီအမှန်တကယ်တရားမျှတမှုကိုပေါ်ပြနိုင်တဲ့ဥပဒေတွေနဲ့ရှိတဲ့တိုင်းပြည်မှာအဲဒါတွေတရားမျှတမှုကိုအခြေခံပြီးတော့ဖြေကျင်းတယ်ဆိုလို့ရှိရင်ဒီပြည်သူတိုင်းဝင်မှုကိုကျွန်တော်ချောင်းချနိုင်မှာဖြစ်ပါတယ်။အခုလက်ရှိအခြေအနေကကျွန်တော်တိုင်းပြည်မှာဥပဒေဆိုတာတရားမျှတမှုကိုအမှန်တကယ်ပေါ်ပြနိုင်ရလားဆိုတော့ကျွန်တော်မျှော်လင့်ချက်ရတယ်။နောက်တစ်ခုကဒီအလားပိုင်းအစစ်အစစ်ရဲ့တာဝန်ယူမှုတာဝန်ခံမှုဖြည့်စင်မှုဖြည့်စင်မှုဒါရီယာရောတကယ်ကိုပဲဒီလိုဒီနိုင်ငံမှာကျင့်သုံးကြတဲ့
ဟုတ်ကဲ့ခင်ဗျာ rule of law နဲ့သူတို့ရဲ့ handling ပေါ့လေအကင်တွဲဖြစ်ရှင်းပုံဖြစ်ရှင်းသည့်ဒီမှာအဲဒီ rule of law ဆိုလို့ရှင်းနေကြီးတူဖြစ်တဲ့ဒဂုံမျိုးသစ်ဥလားထွန်ရေးထားတဲ့စာကိုလည်းကျွန်တော်ထုတ်ထုတ်ပြီးတော့ဖတ်ပြလိုပါတယ်သူကအရေးခင်နှစ်ခုကိုပြောထားတယ် lebron ရဲ့မဥပင်အရေးခင်ဖြစ်ပါတယ်ဒီကိစ္စတွေမှာမစိစက်မဖြစ်ရှင်းနိုင်တာကတော့အာဏာပိုင်တွေရဲ့မလွှဲမချောင်နိုင်ဖြစ်နေတဲ့နောက်ခံအကြောင်းရင်းကြောင့်ပဲတဲ့လေဘရောင်မှာဆွင်လည်းပဲသူတို့စီအစိုးရလက်ထက်တုန်းကသူတို့ကိုကဲဆဲကတင်ထားရတဲ့တရုတ်ရဲ့ဩဇာကိုကျေးဇူးကိုမလွန်ဆန်နိုင်လို့သူတို့တွေဟာပြည်သူရဲ့ဆန္ဒကိုမလိုက်လျော့ဖြစ်တယ်လို့ဆိုရတယ်။အလားတူစွာပဲမဥပင်းလေယာမြေကိစ္စမှနဲ့ပတ်သက်ပြီးတော့လည်းအဲဒီအချိန်တုန်းကတိုင်းမှုအာဏာကိုသုံးပြီးတော့လေယာမြေကိုဘယ်လိုလွှဲပြောင်းခြင်းမှမပြုရဘူးဥပဒေကိုချုပ်ဖောက်ပြီးဘယ်လိုနည်းနဲ့မှတခြားပုံစံဥယျင်ချမ်းမြေငါးခံအဖြစ်လွှဲပြောင်းခြင်းမရှိဘူးဆိုတဲ့ဟာကိုဆန့်ကျင်ပြီးတော့သူတို့လှုပ်ထားခဲ့ကြတာဖြစ်တယ်တဲ့ဒီဟာတွေကြောင့်သူတို့ကအတိတ်ကအကြောင်းတွေနောက်ကြောင်းမရှင်းတဲ့အတွက်ကြောင့်ဒါကိုဖြည့်ရှင်းဖို့အခက်အခဲရှိနေတာဖြစ်တယ်ဆိုပြီးတော့ဦးလာထွန်းကသုံးသပ်ထားပါတယ်ဘယ်လိုဖြည့်ရှင်းတဲ့နယ်ဆိုတာသူကတော့မပြောဘူးဒီဟာမတရားမှုတွေဖြစ်တဲ့အလင်းရောက်လာမယ်ဆိုရင်အမှောင်ပျောက်သွားမယ်ဆိုတော့ဟုတ်ကဲ့ဦးလာထွန်းအလင်းကိုရောက်လာအောင်ဘယ်လိုလုပ်ရမယ်ဆိုတော့ဒီမှာရှင်းနေမထားပါဘူးခင်ဗျာနော်ကျွန်တော်အခု panel ကိုပြန်ပြီးရင်ပါတယ်ဥဖုံးမြင့်အောင်ကလွတ်တော်ရဲ့အခန့်ကဏ္ဍဟာသိအေးမပါလှသလိုသူတို့ဖြစ်ရှင်းဖို့ကြိုးစားတယ်ဒါပေမဲ့လည်းအစိုးရကဒီဘက်တစ်ဖက်သက်လွန်လာမှုဘူးခိုးဘက်ကလည်းသူနည်းနည်းပြောတယ်နောက်ပြီးအချက်အလက်ကလည်းပဲအချိန်အကန့်အသတ်ကြောင့်သူတို့ဟာဖြစ်ရှင်းဖို့မေးမြန်းမေးခွန်းထုတ်ဖို့တော့အလုံးလောက်မရှိဘူးလို့ပြောပါတယ်ဆရာအောင်ခင်ဘယ်လိုမြင်ပါလဲခင်ဗျာနိုင်ငံတကာဒီမိုကရေစီလွတ်တော်တွေကြတော့ဒီလိုမျိုးပဲဖြစ်မလားဒါထက်ပိုပြီးမကင်တွယ်ဘူးလားသူတို့ကြတော့
အဲသူများလွတ်တော်တွေကတော့ကျွန်တော်တို့ဒီအများကြားနေရတယ်တွေ့နေရတော့ဗြိတိရှ်ပါလီမန်ပေါ့ဗျာဒါနဲ့သွားရှင်လို့တော့မရဘူးဗောဗမာပြည်ကတော့အခုပေါ်လာကစားဟိုအရင်ကဖော့ဆာပလာကက်လွတ်တော်တို့ဘာလို့ကျွန်တော်လေးလာမိလောက်တော့ဒီဟိုလွတ်တော်ထဲမှာအတိုက်အခံဆိုတဲ့ဒလိအရင်ကမရှိဘူးဒီဒလိလေးပြန်ပြီးတော့ရှင်တန်လာဟိုကသူတို့တော်တော်လှုပ်ယူရတာဟိုဆိုတော့နောက်ဆုံးမိတ်ဒီဖော့ဆာပလာအဖွဲ့တွေကပဲဒီပမာညတာခွဲထွက်သွားပြီးတော့ဒီလိုအတိုက်အခံဒလိပေါ့ဗျာဒီလွတ်တော်ထဲမှာလည်းဒီလုံမီကန်နီဒလိဒါပေါ်လာဖို့ကတော့အချိန်ယူရတာဟုတ်အဲ့ဒါတော့ကျွန်တော်သတိထားမိတယ်အဲ့တော့ဒီလွတ်တော်လည်းပဲအခုနည်းပွားရရင်တော့တဖြည်းဖြည်းတဖြည်းဖြည်းတော့လွတ်ပိုင်ခွင့်တွေပါပြီးပို့ပြီးတော့ရလာမှာအခုလောလောဆယ်ကြည့်ရတာတော့တိတ်ပြီးတော့ပြည်သာမြင်သာမပွင့်လင်းမှုတင်ပါလေကြည့်ရတာလွတ်တော်ရဲ့ agenda တွေပါပြီးမှာဥက္ကဋ္ဌလက်ဝကြီးအုပ်ပြီးတော့ဖျက်ပစ်တာတွေပါပြီးကြည့်ရလို့ကြားရတာပဲ
ဟုတ်ကဲ့ဆရာအခုလောလောဆယ်ကျွန်တော်ဖိတ်ခေါ်လို့ရတဲ့ပုဂ္ဂိုလ်တူကတော့မဆုစုနွေးဖြစ်ပါတယ်မဆုစုနွေးဟာမကြခင်ကမှမူပင်သွားပြီးတော့လက်သမားတွေနဲ့အန္တပိုင်တွေကြားမှာဖြန့်ဖြည့်စစ်ဆက်ပေးဖို့တွားရောက်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်မဆုစုနွေကြားပါလားဟုတ်ကဲ့မဆုစုနွေရဲ့အတွေ့အကြုံပြောပါအောင်ခင်ဗျာအခုနောက်ဆုံးကင်တွယ်ခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုညင်ညင်ငင်ငင်ဖြည့်ရှင်းနိုင်မယ်နီလန်ဆိုရင်ဘယ်လိုစဉ်းစားမိလဲတကယ်ကြောင်ဟုတ်ကဲ့ကျွန်တ
ော်တို့အဲ့မှာပေါ့နော်ကျွန်တော်တို့ကိုယ်တိုင်ပေါ့နော်အဲ့အချင်းဖြစ်တဲ့တဲမှာဝင်ပြီးတော့ကျွန်တော်တို့စွန်းမွေးဖြည့်ရှင်းခဲ့ပါတယ်အဲ့တော့ဒီစနစ်ဖြစ်ခြင်းကမှာအားနည်းချက်တွေကျွန်တော်တို့ဒီအစိုးရပိုင်းဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေကပါတွေ့ရတယ်ဆိုတော့ဒီပေါ့နော်တာဝန်ယူမှုတွေနည်းပြီးတော့ပေါ့သူတို့ကိုယ်တိုင်သူတို့ကတာဝန်စာဝန်မယူနိုင်ဘူးပေါ့နော်တာဝန်မယူနိုင်ရင်ပြည်ထနာတခုဖြစ်လာတဲ့အခါမှာဟိုဆရာတော်ဘုရားကြီးတွားလျှောက်ပါအောင်နိုင်ငံရေးအင်အားစုတွေဝိုင်းကူညီပါအောင်ဆိုပြီးတော့ခုတာဝန်ကိုမယူရဲတာကိုကျွန်တော်တို့တွေ့ရတယ်အဲ့တော့ကျွန်တော်တို့ဒီဥစ္စာပေါ့ဒီပဋိပက္ခကိုပေါ့ကျွန်တော်တို့ဖြည့်ဆင်းတဲ့အခါမှာကျွန်တော်တို့အဲ့မှာပြောပါတယ်အခုပေါ့နော်တိုင်နာကဘာလို့လဲဆိုတော့ပေါ့နော်တိုင်နာကလည်းလေကွန်မြူနီပိုင်ရှင်ဥညင်ဆိုင်ကတိုင်နာဥညင်ဆိုင်ကတိုင်နာဆိုရင်ဒီအစိုးရဘိုင်းဆိုင်ရာနေပြီးတော့အခုလေသမားနဲ့ဒီထော်လာမြင့်ဆိုင်နဲ့ဖြစ်နေတဲ့ပြဿနာကိုအစိုးရဘိုင်းဆိုင်ရာနေတိုင်လို့ဖြေရှင်းရတာဖြေရှင်းတဲ့အခါမှာဖြေရှင်းမှုဖြေရှင်းပြီးတော့သူတို့ကြွားသွားတာ ်ဖေဖေရမှာကဘာသာညစ်စင်ကိုလည်းခေါ်ရမယ်ဆဲသမားကြီးလည်းခေါ်ရမယ်ခေါ်ပြီးတော့မိယာပြဿနာတစ်ခုဖြစ်တဲ့အတွက်ဒီမိယာပြဿနာကိုပေါ့နော်သုံးနှစ်ဦးကိုဟိုဘက်ဒီဘက်ကိုစိုင်းပြီးတော့ကြားထဲမှာပေါ့နော်အတိုင်းတိုင်ခံတဲ့တာဝန်ရှိအစိုးရနဲ့ခလေကနေရက်ပြီးတော့ဒီမီဒီယာရဲ့ရှေ့မှာနှစ်ဦးနှစ်ချက်ကိုပေါ့နော်အပြန်အလှန်ဒီနိုင်ငံတွေပြီးတော့ဖြည့်ချင်းရမှာအဲ့လိုဖြည့်ချင်းတာမဟုတ်ဘဲနဲ့ဒီတိုင်နာကသဒ္ဒမြင့်စိန်တို့ကတိုင်လိုက်တယ်ဒီစည်ရသားပြည်သူတို့လေသမားတွေအတိုင်ခံရတဲ့လေသမားတွေကိုအစိုးရပိုင်းဆိုင်ရာနေပြီးတော့ဒီမြန်မာဖြည့်ချင်းကော်မတီတွေကိုခေါ်ပြီးတော့တည်တည်ဆဲဆဲစုံလမ်းစစ်ဆေးဖြည့်ချင်းမဲနဲ့ဝမ်ဖို့ဝတ်ထုတ်ပြီးတော့ဖြည့်ချင်းလိုက်တဲ့အတွက်ဒီပဋိပက္ခဖြစ်လာတာအဲ့ဒီပဋိပက္ခရဲ့နောက်မှာပြဿနာပေါင်းများစွာဖြစ်လာတာအဲ့လိုဆိုဖြည့်ချင်းမှုဆိုတာမျိုးကအခုပဋိပက္ခအကျံဖတ်မှုဆိုပြီးတော့သူတို့ဘက်ကလည်းဆွတ်ဆွဲတယ်။အကျံဖတ်မှုလေသမားတွေကအကျံဖတ်တယ်။အကျံဖတ်မှုတွေဖြစ်တယ်၊ပฏิပက္ခတွေဖြစ်တယ်။လေသမားတွေကအကျံဖတ်တာမဟုတ်ဘူး။အထုတ်တဲ့အတွက်လေသမားတွေကနေပြီးတော့အထီးကယုံနဲ့ဇုံရင်ဆန်တစ်ဖြစ်ပြီးတော့ဒီအနေဖြစ်ပွားမှုကဖြစ်သွားတာ။ဖြစ်သွားတဲ့အတွက်ရှင်းလင်းအောင်ဖြေရှင်းနိုင်လာကတော့ကျမတို့ဒီလုပ်ငန်းရှင်ဖြစ်တဲ့တိုင်ထားတဲ့ကဲကဲရှင်ဖြစ်တဲ့ဒေါက်တာမြင့်စိန်နဲ့လေသမားတွေနဲ့ကိုအစိုးရအနေနဲ့မျက်နှာချင်းဆိုင်
စစ်ဆက်ပြီး
တော့သူရဲ့စစ်ဆက်ပြီးတော့သူကစစ်ဆက်ပြီးတော့သူနှစ်ဦးနှစ်ဖက်ကိုအပြန်အလှန်ဆက်ဆိုချက်တွေကိုတိတိကျကျစုံစမ်းရေးကော်မရှင်တွေရောအစိုးရအဖွဲ့အစည်းတွေကတိတိကျကျကြားလာပြီးတော့တရားမျှတစွာဖြင့်ဖြေရှင်းပေးမယ်ဆိုရင်ဒီပြဿနာဟာတည်သွားနိုင်တယ
်ဟုတ်ကဲ့မဆူဆူနေခင်ဗျအခုမဆူဆူနေပြောတဲ့ line နဲ့ခက်ဆင်ဆင်ပဲသောရရှင်တယောက်ကလည်းပဲ email ပို့ထားပါတယ်သူကတော့ဘယ်ကိစ္စမှမဆူဒီဒေသခံပြည်သူတွေအကူလောက်တဲ့လူဒေသခံပြည်သူတွေရဲ့အကြောင်းကိုအမှန်တကယ်သိရပုဂ္ဂိုလ်တွေကသာဖြည့်ရှင်းပေးနိုင်မှာဖြစ်တယ်လို့ဆိုပါတယ်အပြင်ကလူဘလောက်ကောင်းကောင်းလာဖြည့်ရှင်းလို့မရပါဘူးတဲ့အထူးသဖြင့်သူကဒီတိုင်းရင်းသားဒေသတွေမှာအုပ်ချုပ်တဲ့ပြည်နယ်ဝန်ကြီးချုပ်တွေပြည်နယ်အစိုးရတွေဆိုရလဲပဲသူတို့လက်ထက်မှာအာဏာမရှိတာတွေ့ရပါတယ်တဲ့ပို့ဆိုတာကတော့အလိုတော်ကြီးတွေပါဝင်နေတယ်နောက်ပြီးတော့မိုးပေါ်ကြမင်းဆိုးရာဇာသူအဆုံးဆုံးပေါ့လေဌာနဆိုင်ရာအရာရှိကြီးတွေကရောက်လာပြီးတော့သူတို့ကိုကြိုးအတွက်ပဲလုပ်နေကြတယ်တဲ့ဒေသခံပြည်သူတွေအလုပ်သမားတွေအောက်ခြေသိန်းတွေအတွက်မကြည့်ဘူးသူတို့ကသူတို့ဟာဒီယာတုကိုရောက်ဖို့တဲ့အထက်လူကိုပေးခဲ့ရတဲ့အရင်းကိုကာမိအောင်လက်ဆနေကြတယ်ဆိုပြီးတော့သူရဲ့အသုံးနှုတ်မှာသုံးထတာတွေ့ရပါတယ်ဆိုတော့ဟုတ်ကဲ့ဆိုတော့အရာရှိတွေဘိုင်းကလည်းပဲဒါတာဝန်ရှိရဲ့ဆိုပြီးတော့သူကဆွေးနွေးထားတာဖြစ်ပါတယ်အခုကျွန်တော်ပြန်ပြီးတော့မိကျွန်တော်ဥကလဆောကိုတခုမိကျွန်မာတယ်ဥကလဆောတို့ပါတီလည်းပဲအခုခါမှာရခိုင်ပြည်နယ်ကဆိုရင်အမတ်ဥယျာဉ်အများစုရရှိပြီးတော့လွတ်တော်အမတ်တွေတော်တော်များများရနေတဲ့ပါတီဖြစ်ပါတယ်လွတ်တော်မှာလွတ်တော်ရဲ့ performance ပေါ့လေ RNDP ပါတီကိုယ်စားလှယ်တက်ရောက်နေတဲ့လွတ်တော်အပါဝင်မြန်မာနိုင်ငံလွတ်တော်ရဲ့ပြည်သူကိုယ်စားလှယ်များအဖွဲ့အစည်းရဲ့အခန်းကဏ္ဍကိုဘယ်လိုမြင်ပါလဲဒီကိစ္စရဲ့ကင်တွေရမှာအားရမှုရှိပါရဲ့လားခင်ဗျာ
အာရင်းနှုံးကတော့လေဒါဓာမျိုးမပြောလင်းခဲ့ဘူးဆိုတော့လေဒီကူဖြစ်လာတဲ့အခင်းအကျင်းဟာကျွန်တော်ကတော့အကောင်းမြင်ပါတယ်ဒါပေမဲ့စိတ်တိုင်းမချလောက်ဘူးကျွန်တော်ကပြောသလိုပဲအဓိကတော့လေကျွန်တော်တို့ရန်နရာဟောင်းကြီးဟာဗမာပြည်မှာလက်ပတ်နေတုန်းပဲเนาะအဲ့တော့အဲ့ရန်နရာဟောင်းကြီးကိုတကယ်စစ်မှန်မှန်အဲ့မှန်မှန်ကန်တဲ့တကယ်ဒီမိုကရေစီဆန်နေပေါ့လေကျွန်တော်တို့ဒီမိုကရေစီဆန်နေဆိုတော့ကျွန်တော်ဒီမိုကရေစီနိုင်ငံတယ်လို့ကျွန်တော်တောင်းဆိုတာမဟုတ်ပါဘူးအဲ့လိုတောင်းဆိုရင်လည်းလွန်သွားကြမှာပေါ့အဲ့တော့ဒီမိုကရေစီဆန်နေပွင့်လင်းနေမြင်သာတဲ့လှုပ်ဖို့တိတ်ကတော့တကယ်ဦးသိန်းစင်ရဲ့သွားအောင်ပဲဒါလည်းရှိပါတယ်เนาะအဲ့တော့ဒီရန်နရာဟောင်းကြီးမှာရှိတဲ့ကလုတ်ကသေးနေပေါ့လေလက်ညှိုးမကောင်းရင်လက်ညှိုးလက်မမကောင်းရင်လက်မနော်အဲ့လိုဖြတ်ဖို့တည်းကျွန်တော်တော့ဦးသိန်းစိန်ကိုတကယ်ဘူချုပ်တယောက်လိုပြတ်ပြတ်သားသားပေါ့လေအခုကျရင်တော့ပေါ့ကျွန်တော်စစ်ဘူဟောင်းနဲ့ကြပြားဘူးကြားဘူးတလို့ပေါ့လေဟိုရေဘူးပေါက်တာမလို့ရေဘူးအရေပါတာပဲလို့ရင်းနေအဲ့မင်းကတော့မကြောက်မင်းသွားခွာမင်းတကယ်သက်စွန့်ရည်ရှိတဲ့လူတက်လို့ကွာဆိုတော့ပြတ်ပြတ်သားသားပေါ့ဗျာအဲ့လိုလှုပ်ရှင်နေဒါပေမဲ့အခုဟာကအဲ့လိုသူတို့လူဟောင်းနဲ့ကြက်ဖုတ်ကလူတွေနဲ့အဲ့လိုလေပတ်ပြီးတော့ကျိုးစီးဖို့ခိမ့်သိမ့်တယ်လို့လုံးနေတယ်ဆိုတော့ဒါကျွန်တော်အရင်တော့လည်းပဲပြည်သူကိုဖိနှိပ်တဲ့ရန်နရာထက်ပို့ပြီးတော့တိတ်ထူးကြလာတာကျွန်တော်တို့မတွေ့ရဘူးအဲ့ဒါကိုပြောင်းဖို့တဲ့ဘယ်သူမှတာဝန်ရှိတယ်လဲဆိုတော့နံပါတ်၁လက်ရှိအာဏာရနေတဲ့ဒီကျွန်တော်စစ်ဘုရှုပ်ဟောင်းနေမှာပဲတာဝန်ရှိတာပေါ့ဒီကျွန်တော်နိုင်ငံရေးပါတီတွေဆိုတော့ကျွန်တော်တို့အပြောင်းလဲလုပ်ဖို့တဲ့ကျွန်တော်တွန်းအားပေးတဲ့သဘောပဲပြည်သူတရားလုံးမှာလည်းတာဝန်ရှိပါတယ်နော်အဲ့ဒါပါပဲကျွန်တော်ပြောချင်တာကတော့အဓိကနံပါတ်၁ကတော့အဲ့ဒီလက်ရှိဗမာပြည်ကိုအလှည့်ပြောင်းလုပ်နေတဲ့ကြံ့ခိုင်ပုံပြေးပါတီနဲ့အမတန်အာဏာကိုကင်ထားတဲ့ဘူရှုဟောင်းတွေပေါ့လေသူတို့မှပဲအဓိကတာဝန်ရှိတယ်လို့ကျွန်တော်မြင်တယ်အဲ့တော့အဲ့ဒီအလုပ်ကိုသူတို့မလုပ်ဘူးဆိုရင်ကျွန်တော်တို့ဟိုအခုကဗမာပြည်ကတိုက်ခတ်လည်းမရှိဘူးဗျာအတိုက်ခတ်လည်းမရှိဘူးဆိုတဲ့အခါကျတော့အကုန်လုံးဝိုင်းပြီးတော့လည်းကျွန်တော်လုပ်ကြတာပေါ့အဲ့တော့သူတို့ကမလုပ်ဘူးဆိုရင်ကျွန်တော်တို့က ဟိုကျွန်တော်တို့ဟို reform ဒီဘလောက်ပဲလေးတန်းကောင်းကောင်းနဲ့ရှင်းနေပါစေအခုဗမာပြည်မှာအဲ့ reform တွေကအောက်ရှေ့ကိုမရောက်ဘူးဆိုတော့ပြည်သူလက်လူတိုင်းသိပါတယ်အဲ့တော့အဲ့အောက်ရှေ့ရောက်ဖို့အတွက်တော့ကျွန်တော်နိုင်ငံရေးပါတီတွေပြည်သူတွေဒီမိုကရေစီမြန်လို့တဲ့အကုန်လုံးတောင်းဝန်ရှိတာပေါ့ဒါပေမဲ့တကယ်တမ်းဥဆောင်ရမှာတော့ဒါအစိုးရဖြစ်ပါပဲအဲ့တော့အစိုးရတိကဒီလုပ်ကိုဒီလုပ်ငန်းကိုလုပ်မယ်ဆိုရင်တော့ကျွန်တော်လက်ခုပ်လက်ဝါးတီးပြီးတော့ကျွန်တော်ကွန်ဘတ်နဲ့တန်းတိုင်းကြိုးဆူมาပဲကျွန်တော်အဲ့လိုပဲခံစားမိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဥဖုံမြင့်အောင်ထပ်ပြန်ပေးကြမှာဥဖုံမြင့်အောင်ခင်ဗျာအာစောစောဥဖုံမြင့်အောင်လွှတ်တော်ရဲ့အခန့်ကဏ္ဍပြောတယ်အာနိုင်ငံရေးပါတီတွေရဲ့အခန့်ကဏ္ဍဥဖုံမြင့်အောင်လဲပါတီကိုစားပြုပြီးတက်လာတဲ့အမတူလို့ထင်ပါတယ်ပါတီအနေနဲ့ကောဘယ်လောက်လှုပ်ရှားမှုရှိပါလဲဒီကိစ္စမှာပြည်လဲအောင်ဖြစ်ရှင်းနိုင်ရေးပြဿနာပြည်လဲကျွန်
တော်တို့ပါတီဒီမှာဘာခက်ခဲရှိလဲလို့ရှင်မတော့ဟိုကျွန်တော်တို့အဲ့ဒီနေရာကိုဟလာကာယကရှင်နေရာအဲ့ပါတီရလဲဒီအဲ့ဒီရှိဦးမှာဟောကျွန်တော်တို့ကလည်းတမိုင်းကြောင့်လည်းပြည်ဦးမှာဒီနောက်ဥရပြည်ထောက်ကူဟလာဥရပြည်ပိုင်းနေရာထောက်ကူဖွဲ့နေရှိဦးမှာကအကျွန်တော်ပါတီဆိုလို့ရှိရင်တော့ဟလာနေရာလဲပါတီပေးရလူရတော့အဲ့ဒါညနာမှမပြီးပါဘူးအဓိကကျွန်တော်ဖြစ်စီနေတော့ကတက်ကနာတစ်ခုဖြစ်တယ်လို့ရှိရင်ကျွန်တော်ကဒီအစိုးရဖွင့်မှာဥရပြည်ပိုင်းဆိုတာသူရှိနေလို့ရှိတယ်တော်တို့အဖေဖွဲ့ပြီးရှိနေတယ်နော်သူတို့ကိုယ်လာဒီကတ္တနာအခုကိုသူတုံးတယ်နေတုံးတယ်ဒီသူတို့ဖိုင်လို့ရမယ်ဘသူမားလေတကင်းတော့ရှော့မပေးနိုင်ဘူးသူတို့ဖိုင်လို့ပဲဒါဒီလူဖလာကျွန်တော်ပတ်တိကမှားတယ်တပိကရီယယ်လုံးနေတယ်ရှော့မပေးနိုင်ဘူးဥပရေဒါကျွန်တော်တို့ဒီကတ္တကလူမားတယ်ဆိုလို့ရှိရင်လည်းအထုဖွဲ့ကမားတယ်ဆိုလို့ရှိရင်လည်းသူတောင်းလို့ရမယ်ကျွန်တော်တို့ဒီမကွင်းကြီးမဟုတ်တဲ့တရုတ်ကြီးကကျွန်တော်တို့ထားတဲ့ချက်တစ်ချက်ချင်းအချက်ကပါပြီသူတို့ကသူတို့ဆူအောင်ဖွဲ့ပြီးမှားလို့ဆိုလို့ရှိရင်သူတက်တော့ရည်ရည်တယ်ကတိယပြည်သူ့ဘက်ကမားလက်ဒီချင်းတက်တော့ရည်ရည်အဲ့တော့ကိုယ်ကဖိုင်လို့ပြီးမှသူကအရှင်လို့တော်လာကျွန်တော်တို့ကဘာလို့မှသူအဆိုးအကွင်းကတက်တော့သာဆုံးဖြတ်ရမယ်ဆုံးဖြတ်မှတခုမကြဘဲနဲ့ကျွန်တော်ကကိုလူမှန်နေလို့ဒီလူမှန်နေလို့လည်းကျွန်တော်တို့အဝေးကနေပြီးတော့လည်းကြည့်နေရတဲ့အခြေအနေဖြစ်ပါတယ်အဲ့ဒါကျွန်တော်တို့ရဲ့အဓိကအားနည်းချက်ပါအ
ခုကျွန်တော်တို့အရော
အရင်ကျွန်တော်တို့ခုတော့ပြောရတဲ့ဘုံမျိုးမင်းတော်ကအရင်ကကလာမှဒီကျွန်တော်တို့အချုပ်သားတွေကိုဒီအဒီစာနာတဲ့လူအချုပ်သားတွေနဲ့ပြေးတယ်ပြေတော့အခုစာဝေးယူပါတယ်သူထွက်တယ်အဲအဲ့တော့ကျွန်တော်တို့ကဒီဟဲ့လေပေါ့နော်အဲ့လိုအစိုးရဖွဲ့မှလည်းဒါဒီစာဝေးယူပြီးတော့ဟာလာကိုစာဝေးယူတဲ့လူကိုကျွန်တော်တို့လူရှင်လဲအဲ့ဒါလည်းကျွန်တော်ခုချိန်ကြီးကမတွေ့ရသေးပါဘူ
းဟုတ်ကဲ့ဥဖုံမြင့်အောင်တို့ဒီစကားကိုကျွန်တော်လေးလိုက်မှပြောသလိုလွှတ်တော်ရင်းမှာထောက်ပြလို့ပြောလို့မရဘူးလားအနာပိုင်းကိုအစိုးရကအဲ့လိုဝေဖန်လို့မရဘူးလားပြောသလား
အဲ့ဒီလိုပြကျွန်တော်တို့ပြတော့ကြားလို့ရှိရင်ကျွန်တော်တို့ကဒါကိုအစီအစဉ်ကြိုပေးရတယ်ဗျာ။ဘာလို့တစ်ဖက်ကဝန်ကြီးခွဲလို့လည်းကျွန်တော်ကမေးခွန်းတော့ပဲပေးရတယ်။ပေးလိုက်ပြီးတော့မှခုဘက်ကလည်းမေးခွန်းတော့ပဲဖြေတာပေါ့နော်။ဒီကျွန်တော်တို့ဒီဟာနဲ့ပတ်သက်လို့ခလာအဲ့တော့ကိုပေးတဲ့မေးခွန်းတော့ကိုပဲကိုကဒီဟိုကဲရတာပါ။ကျွန်တော်ကတော့တစ်ခုတော့ရှိပါတယ်ပေါ့နော်။ဒါတက်ဆိုင်ရာမေးခွန်းနဲ့နေရာကိုဆွတ်တော့ကိုပြီးတော့ထိလို့ရှိရင်ဒီကိစ္စအသေးစိတ်လိုက်ပြန်ပါလေ။လိုက်ပြန်မှသူကဆွတ်တော့မှမေးစင်တာပေါ့နော်။အဲ့ဒါလည်းကျွန်တော်လည်းကျွန်တော်မေးစင်လာလည်းမဟုတ်ဘူးပြောတာလည်းမဟုတ်ဘူးလားကျွန်တော်မေးစင်လာလည်းဆိုတော့ဒီတော့ဒီလို
ပြောရအောင်မေးစင်တဲ့ကိစ္စပါပဲ
ပြောရအောင်ကျွန်တော်ကြိုးစားမှာလား
ဟုတ်ကဲ့မဆူဆူနဲ့ရောသိလာပြီးတော့မဦးဘင်းမှာဒီကိစ္စနဲ့ပတ်သက်တဲ့မေးစင်နာနေကလွတ်တော်အမတ်ကဘာလုပ်နေသလဲသူကပြောပါလားလာသလားလွတ်တော်မှာတင်ပြသလားသိလာလား
အော်ဟုတ်ကဲ့ရှင်ဒီမဦးဘင်းမှာဖြစ်နေတဲ့ကိစ္စကိုပေါ့နော်ဒီမဦးဘင်းဒီနေ့လွတ်တော်ကိုစလေရတော့သူဟိုကနေပြီးတော့လွတ်တော်လေးကနေပြီးတော့ဟဲ့ဒီလှမ်းလှမ်းပြီးတော့သူအချက်လက်တွေကိုသူတို့ energy ရဖွင့်ဝင်နေစီကိုလှမ်းလှမ်းတောင်းပါလေဒါကျမသိထားပါလေဒီနေ့လဲပေါ့နော်သူတော်ကိုလည်းကိုယ်စမေးကြီးကနေပြောဒီပလောင်ကြီးတော်ကိုရှင်းလာပြီးတော့ပေါ့သူတို့ဒီနေရာမြေတက်တနိုင်နဲ့ပတ်သက်ပြီးတော့သူနေရာစီစဉ်ကော်မတီနဲ့ညှိနှိုင်းပြီးဆောင်ရွက်ပေးဖို့အတွက်သူရှင်းပြီးတော့လုပ်သွားပါလေဒီနေ့အချိန်ကြီးရပေါ့ကျမတို့ဒါသိထားတာပေါ့
ဟုတ်ကဲ့ခင်ဗျာအခုတမိနစ်လောက်ကြာမှသေးတဲ့အချိန်အဲ့မှာကျွန်တော်ဆရာကိုမေးချင်တယ်ဆရာအောင်ရှင်ကိုစောစောကပြောတော့တယ်လူဒုမှလည်းသောရရှင်တယောက်ကဦးသန်းသေးထင်တယ်လူဒုအတွက်လည်းတာဝန်ရှိတယ်ဆိုတော့ဟုတ်ကဲ့လူဒုရဲ့တာဝန်ဆိုတော့လူဒုရဲ့ဒီပဋိပက္ခကိုညဉ့်ဉန်းစွာဖြစ်ရှင်းရေးနဲ့ပတ်သက်ပြီးတော့လူဒုရဲ့အသိပညာမြင့်မားမှုတော့ဘယ်လောက်လိုပါလဲမြန်မာနိုင်ငံကလူဒုကရောအဲ့လိုဖြစ်လာနိုင်ဖို့ဘယ်လိုလုပ်ဖို့လူသေးလို့ဆရာထင်ပါလဲဆရာ
အဲကျွန်တော်လေ့လာမိတဲ့လောက်ကတော့ဒီစီအစိုးရစေအုပ်စုပေါ့ဗျာစေအုပ်စုဒီအနှစ်20ကျော်အုပ်စိုးတဲ့နေရာမှာသူတို့အကုန်လုံးလိုချင်တာတွေအကုန်ယူမတရားအကုန်လုပ်အဲလိုချင်တာတွေအကုန်ယူပြီးတော့ဗိုလ်ချုပ်ကြီးတွေအကုန်လုံးတတိတွေဖြစ်အတန်းကျွဲတတိကြီးတွေအကုန်ဖြစ်ပြီးတဲ့အခါကျမှဒီပြုပြင်ရေးလုပ်ကြဆိုပြီးပြုပြင်ရေးလုပ်တော့ဦးသိန်းစိန်တို့ကဒါပြုပြင်ရေးလုပ်တယ်ပြုပြင်ရေးလုပ်တဲ့အချိန်မှာသူတို့ကအကုန်ယူပြီးပြီအဲတော့မယူမရမနင်းနာဆုံးရှုံးတဲ့လူတွေကအများကြီးရှိတယ်အဲတော့အခုပြည်သူလူထုကအခုဖြစ်နေတာပြည်သူလူထုကတရားမျှတမှုကိုလိုချင်တယ်ဗျာဆိုတော့ဒီမိုကရေစီမှာဟိုပြည်သူကိုယ်စားလှယ်ရွေးုံနေမပြီးပြည်သူကိုယ်စားလှယ်ရွေးပြီးတော့ပြည်သူကိုယ်စားလှယ်ဒီဘလောက်ပဲပြောခွင့်ရတကယ်တကယ်တရားမျှတမှုမရှိရင် မရဘူးမဘရာဇီးမှာရတယ်လို့ပဲနေဒီမိုကရေစီလုံးတာအနည်း20ကျော်ယူဂရက်ဒီတရားမျှတမှု justice ဆိုတာမရှိဘူးဗမာပြည်ကလည်းပြည်သူလူထုတောင်းတနေတာဒီတရားမျှတမှုပဲအဲတရားမျှတမှုမပေးနိုင်ဘူးမပေးနိုင်တာလဲဦးသိန်းစင်ကအပေါ်အားနေလုံးတယ်အတိုင်းတည်းသူ့ရဲ့ပြည်ပြင်းရအောက်ကိုမရဘူးဘယ်တော့မတူတာလေးတွေဖယ်ထားပြီးတော့တူတာလေးတွေလုံမယ်ဆိုရင်ပြောရုံနဲ့မရဘူးတကယ်တကယ်စိတ်ပါလက်ပါပြည်သူလူထုကိုတရားမျှတအောင်ဘယ်လိုလုပ်မလဲဆိုတာဟိုစီစဉ်မှုအရေးကြီးပါတယ
်ဟုတ်ကဲ့ခင်ဗျာသရရှမခင်ဗျာသတ်မှတ်ထားတဲ့အချိန်တိုင်းတာဒီမျှပဲဖြစ်ပါတယ်ပါဝင်ဆွေးနွေးခဲ့ရတဲ့အတွက်နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ